ာနာသိန်းစစ်ကောင်စီကိုပြန်တိုက်တော့မယ်လို့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးဆိုတဲ့အမည်နဲ့ဖေဗူအာရီလ14ရက်ဒီကနေ့မှာကြေညာချက်ထုတ်ပြန်ပါတယ်မွန်ပြည်သက်ပါတီအနေနဲ့ NCA စာချုပ်သဘောတူညီချက်အရနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှားဖြေရှင်းဖို့ကြိုးပမ်းအားထုတ်ခဲ့ပြီးအာဏာသိမ်းစစ်ကောင်စီနဲ့၃ချိန်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့ပေမဲ့မျှော်မှန်းတဲ့ရလဒ်တွေလုံးဝမရရှိခဲ့ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယုံကြည်ချက်ယက်တီချက်ကို၁၇ချိန်မြောက်ပါတီညီလာခံမှာအခြေအလဲဆွေးနွေးခဲ့ပြီးလက်တလောအခြေအနေကိုအပြည့်ရဲ့စာချုပ်အတိုင်းယက်တီပြီးစစ်ကောင်စီနဲ့ဆက်ဆံသွားမဲ့ဆုံးဖြတ်ချက်ကိုလုံးဝလက်မခံနိုင်တဲ့ပါတီခေါင်းဆောင်တွေပါတီဝင်တွေတက်ဖို့တက်မှုအကြက်တက်သားရဲဘော်တွေနဲ့ပူးပေါင်းပြီးမိခင်ပါတီဖြစ်တဲ့မွန်ပြည်သက်ပါတီကနေခွဲထွက်ပြီးမွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ကိုထူထောင်လိုက်တာဖြစ်ပါတယ်။ပူးပေါင်းတိုက်ခိုက်ချင်းသာရလက်ကောင်းရမယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့မွန်နိုင်ငံရေးလေလာသုံးသက်သူတဦးက VOA ကိုအခုလိုပြောပါတယ
်။လုံတဲ့တဲ့ကိစ္စလို့မြင်တယ်။ဘာလို့လဲဆိုတော့လေကိုယ်တစ်ဖွဲ့လေဒီကုတ်တမျိုးသားတစ်ခုလည်းနဲ့တိုက်ခဲ့တာပေါ့နော်သူဟာသူတိုက်ကုတ်ဟာသူတိုက်ခဲ့တာ180ကျော်ပြီအဲဘာမှသူမှမဟုတ်ဘူးပေါ့နော်ဒီအချိန်မှာဒီလူမျိုးမလုပ်ဘူးဆိုရင်တော့ဘလို့မှညွန်မှန်းတဲ့ပန်းတိုင်ရမှာမဟုတ်ဘူးဒါကတော့လုတ်တည်တဲ့ကိစ္စတစ်ခုလို့မြင်တယ်
မွန်ပြည်သက်ပါတီနဲ့လူငယ်တွေကြားချိတ်ဆက်မိပြီးຫນွေဦးတော်လည်ရဲ့အခြေအနေကိုထိန်းညှိနိုင်မဲ့လုပ်ရဖြစ်တာကြောင့်ဒီကြေညာချက်ဟာကောင်းမွန်တဲ့ကြေညာချက်ဖြစ်ကြောင်းကင်နီတိုင်းသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ပီဒူးက VOA ကိုပြောပါရယ
်မွန်ကြေညာချက်ကတော့ကောင်းတယ်လို့ယူဆရပါတော့နော်နှစ်ဖက်ရောနေလေကွဲနေတယ်ဆိုပေမဲ့မွန်လူငယ်တွေမွန်တော်လည်တပ်ဖွဲ့တချို့နဲ့ပေါ့နော်ဒီအခုမွန်ပြည်သက်ပါတီကပြန်တွဲမိပြီးမှဒီနေဦးတော်လည်ရဲ့အခြေအနေတွေကိုပေါ့နော်ပုံမှန်ထင်းညင်းနိုင်လိမ့်မယ်ပေါ့နော်တမဟုတ်ရင်တော့မွန်ရီရဲ့နိုင်ငံရေးတွေကလည်းကြားထင်မှာပေါ့နော်မေးမြန်းသွားလိမ့်မယ်ပေါ့နော်မွန်ပြည်နယ်နဲ့ဒီအမျိုးသားနိုင်ငံရေးရည်တိချက်ကိုဒီနီးနဲ့တာပဲပေါ့နော်တက်တက်မှနိုင်မယ်လို့ယူဆရခဲ့
အခြားသောနှွေဦးတော်လည်ရဲ့အဖွဲ့တွေနဲ့ဒူရက်တီပြီးဆရာနာရှင်တိုက်ဖြတ်မဲ့အစီအစဉ်ကိုထောက်ခံကြိုဆိုတဲ့အကြောင်းမွန်လူငယ်အမျိုးသမီးတဦးကလည်းပြောပါတယ
်အရင်အင်ကလေးကလည်းအနာသိမ့်ပြီးတော့နောက်ပိုင်းမှာလည်းခြားသောတော်လည်ရေးတွေနဲ့အတူပေါ့ရက်တီပြီးတော့ဆက်ဆက်လှုပ်တင်ပါတယ်ဆိုတော့အသွာလည်းပေးခဲ့ဘူးလေပေါ့နော်သို့တော်လည်းဒီအခုလိုချိန်ကောင်းအခါကောင်းမှာယခုလိုဒီမွန်ပြည်တစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးကနေဒီလိုမျိုးသားတန်းတူရေးအတွက်ပူပန်ကြထိုင်ရေးအတွက်ဒီခြားသောတော်လည်ရေးအစုဖွဲ့နဲ့အတူပေါ့နော်ဒီချမ်းပဲစစ်တပ်ကိုတိုက်ဖြတ်ဖို့ရှင်းရှင်းလင်းလင်းဖြစ်လာတာကောင်းတာပေါ့နော်ထောက်ခံပါတယ
်စစ်မျက်နှာဖွင့်လိုက်ပြီးဖြစ်တာကြောင့်ပြည်သူတွေလည်းပြင်ဆင်ထားကြဖို့လိုအပ်တယ်လို့မွန်ပြည်နယ်အတွက်လူသားချင်းစာနာမှုအထောက်ပံ့တွေပေးနိုင်ဖို့ကြိုတင်ပြင်ဆင်ထားဖို့မွန်လူငယ်တွေအပါအဝင်အခြားသောမဟာမိတ်အဖွဲ့အစည်းတွေနဲ့အချိတ်ဆက်လှုပ်တင်တယ်လို့မွန်ပြည်သူတွေနဲ့နိုင်ငံရေးလေလာသုံးသက်သူတွေကပြောဆိုကြပါတယ်အာနာသိန်းစစ်တပ်ဟာလက်နက်အားကိုပြီးပြည်သူလူထုကိုဖမ်းဆီးတပ်ဖြတ်ဖိနှိပ်မှုမျိုးစုံလုပ်နေပြီးမွန်ပြည်နယ်ကြိုက်ထုတထုံဘီလင်းကြိုက်မျောတန်ဖြူစည်ရက်နဲ့ရေးမျိုးနယ်တို့မှာလည်းလက်နက်ကြီးပစ်ခတ်လေကြောင်းတိုက်ခိုက်နေတယ်လို့နေအိမ်မိရှုမှုတွေပုံမပြုတ်လောက်လာတာကြောင့်စစ်ကောင်စီတပ်နဲ့နိုင်ငံရေးအရာဆက်လက်တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်တော့ဘူးလို့ထုတ်ပြန်ကြမှာပြောထားပါတယ်ဒါကြောင့်မွန်ပြည်သက်ပါတီပြည်ရင်းရေးရာတာဝန်ခံဗဟိုအလုံးမှုဆောင်ကော်မတီနိုင်ပညာလေအထွေထွေထွေးမှုနိုင်စေရဒုစစ်ဦးစီးချုပ်ဘုံမှုချုပ်စလွန်ထောအပါဝင်ယုံကြည်ချက်ယက်တီချက်တူကြတဲ့ပါတီခေါင်းဆောင်တွေပါတီဝင်တွေတက်ပိုတက်မှုအချက်တက်သားရဲဘော်တွေနဲ့မျိုးချစ်ပုံကူတွေဟာအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုကိုကာကွယ်ဖို့တိုင်းသားလူမျိုးတွေလိုလားတောင်းတတဲ့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်အပြည့်အဝရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့အတွက်စစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့တိုင်းနာတော်လှန်ရေးအဖွဲ့အစည်းတွေ၊နှွေဦးတော်လှန်ရေးအင်အားစုတွေနဲ့ပူးပေါင်းလက်တွဲပြီးအာဏာသိမ်းစစ်တပ်ကိုတိုက်ခိုက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်လို့မွန်ပြည်သူတွေကလူမှုကွန်ရက်စာမျက်နှာမှာထောက်ခံကြိုဆိုတဲ့စာတွေရေးတင်ကြသလိုຫນွေဦးတော်လှန်ရေးနဲ့အတူပေါက်ဖွားလာတဲ့မွန်ပြည်ကာကွယ်ရေးတပ် MSDF မွန်ပြည်လူမျိုးရေးတပ်မတော် MLA မွန်ပြည်ဖက်ဒရယ်ကောင်စီစတဲ့အဖွဲ့တွေကလည်းထောက်ခံကြိုဆိုကြောင်းပြောဆိုကြပါတယ်။ဒါအပြင်မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့နဲ့ပူးပေါင်းပြီးဆရာနာရှင်ကိုခြေမုံတိုက်ခိုက်တိုက်ပွဲဝင်သွားမယ်လို့ကြေညာချက်အသီးသီးထုတ်ပြန်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မွန်ပြည်သက်ပါတီရဲ့သဘောထားသိရဖို့ထိပ်ပိုင်းခေါင်းဆောင်တွေကို VOE ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်